India မြန်မာနယ်စပ်ဒေသမဏိပူရပြည်နယ်အတွင်းမှာရှိတဲ့အိန္ဒိယအစိုးရတပ်ဖွဲ့တွေကိုလက်နက်ကန်တောင်းကျမ်းသူတွေကခြုံခိုတိုက်ခတ်ခဲ့တဲ့အတွက်အရာရှိ2ဦးပါဝင်အစိုးရတပ်ဖွဲ့ဝင်6ဦးသေဆုံးသွားပါတယ်။မဏိပူရပြည်နယ်ချန်ဒယ်ခရိုင်အတွင်းမိုးတဲမြေပြိုမှုတွေဖြစ်တဲ့နေရာတွေမှာကယ်ဆယ်ရေးလုပ်ငန်းတွေလှုပ်ဆောင်အပြီးပြန်လာတဲ့စစ်သားတွေတိုက်ခတ်ခံရခြင်းဖြစ်ကြောင်းပြည်နယ်ရဲတပ်ဖွဲ့အရာရှိကပြောပါတယ်။အာတန်တနကင်တရင်ကတပ်ဖွဲ့ဝင်တွေလိုက်ပါလာတဲ့ကား3စီးရင်တန်းတစ်တော်တဲ့အရောက်မှာခြုံခိုတိုက်ခိုက်ခံရတာလို့အမည်မဖော်လိုတဲ့အဲ့ဒီအရာရဲအရာရှိကပြောပါတယ်။ရင်တန်းရဲ့ရှေ့ဆုံးကချစ်ကားပေါ်ပါလာတဲ့စစ်သား6ဦးစလုံးတေဆုံးသွားတယ်လို့ဆိုပါတယ်။နောက်ကားတွေမှာပါလာတဲ့စစ်သားတွေကတော့အချိန်မီထွက်ပြေးလွတ်မြောက်သွားကြတယ်လို့ဆိုပါတယ်။အခင်းဖြစ်ပွားတဲ့ဒေတာဟာလက်နက်ကင်တောင်းကျမ်းသူအဖွဲ့တွေအိန္ဒိယနဲ့မြန်မာနယ်နှစ်နိုင်ငံအကြားကူလူသွားလာပြီးအခြေဆိုင်လှုပ်ရှားနေတဲ့နေရာဖြစ်ပါတယ်။အခင်းဖြစ်ပွားတဲ့နေရာဟာအိန္ဒိယမြန်မာနယ်စပ်နဲ့ဆယ်မိုင်လောက်ဝေးတဲ့အိန္ဒိယနိုင်ငံအတွင်းမှာဖြစ်သွားခဲ့တာလို့ဆိုပါတယ်။မနစ်ဇွန်လာတော့ကလည်းလက်နက်ကင်တောင်းကျမ်းသူတွေကအိန္ဒိယစစ်ရင်တန်းကိုလက်ပစ်ပုံးနေမောင်းပြန်တနတ်တွေနဲ့ခြုံခိုတိုက်ခတ်ခဲ့တဲ့အတွက်စစ်သား18ဦးသေဆုံးခဲ့ပါတယ်။မဏိပူရပြည်နယ်အတွင်းမှာအခြေဆိုင်တဲ့အဓိကလက်နက်ကင်အဖွဲ့အစည်းတွေဟာအိန္ဒိယနိုင်ငံအနောက်မြောက်ဒေသကတခြားလက်နက်ကင်အဖွဲ့အစည်းတွေလို့မဟုတ်ဘဲဗဟိုအစိုးရနဲ့အပြစ်ခံရဆဲရေးဆွေးနွေးမှုတွေပြုလုပ်နေခြင်းမရှိပါဘူး။